အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမြန်မာနိုင်ငံကအာဏာသိမ်းခေါင်းဆောင်တွေနဲ့မြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေကိုပိတ်ဆို့တံခတ်အရေးယူဖို့ဝါရှင်တန်ဒေသစံတော်ချုပ်ဗုဒ္ဓဟူးနေ့မွန်လဲတနင်္ဂနွေမှာကြေညာလိုက်ပါတယ်။မိန်ကုံးအဖြစ်အစုံကိုဦးကျော်စံသားကတင်ဆက်ပေးထားပါတယ်
။ Give you an update on the latest regarding our response to the military coup in Burma. As you know, the assault on Burma's transition to democracy remains an issue of deep bipartisan concern.
မင်္ဂလာရှိပါစေလေခင်ဗျာမြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့ဆရာနာသိမ့်မှုနဲ့ပတ်သက်ပြီးကျွန်တော်ရဲ့နောက်ဆုံးတုံ့ပြန်ချက်နဲ့ပတ်သက်လို့ပြောကြားလိုပါတယ်အားလုံးသိကြတဲ့အတိုင်းမြန်မာနိုင်ငံဒီမိုကရေစီအစဉ်ကူးပြောင်းမှုအပေါ်တိုက်ခိုက်ခံရခြင်းဟာကျွန်တော်နိုင်ငံရဲ့ပါတီနှစ်ရပ်စလုံးကအလေးနဲ့ထားတဲ့ကိစ္စဖြစ်ပါတယ်ဒါကြောင့်လဲကျွန်တော်တို့ဟာဒီအရေးကိုအထူးစိတ်ဝင်စားတဲ့အထက်လွှတ်တော်အမတ်မက်ကော်နယ်တို့အဖွဲ့နဲ့ကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ပြီးသူတို့ရဲ့တန်ဖိုးစီရဲ့ယူဆတွေကိုကျူဆူလက်ခံပါတယ်ကျွန်တော်တို့ဟာကမ္ဘာတစ်လွှားမိတ်ဆွေတွေအထူးသဖြင့် Indo-Pacific ဒေသကနိုင်ငံတွေနဲ့နှိကပ်စွာပူးပေါင်းဆောင်ရွက်ပြီးအခုမြန်မာနိုင်ငံမှာဖြစ်ပျက်နေမှုအပေါ်သံတမန်နည်းအားဖြင့်ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုကိုလှုပ်ဆောင်ခဲ့ပါတယ
် A strong and unified message emerging from the United States has been essential in our view to encourage other countries to join us in
အမေရိကန်ပြည်ထောင်စုဆီကခိုင်မာပြတ်သားပြီးတစုတစုရဲ့ထွက်လာတဲ့သတင်းစကားဟာမရှိမဖြစ်လိုအပ်ပါတယ်။ဒါဟာတခြားနိုင်ငံတွေလက်တွဲပါဝင်လာပြီးဒီမိုကရေစီလမ်းကြောင်းကိုချက်ချင်းပြန်လှည့်ဖို့ဖိအားပေးတဲ့နေရာမှာအဓိကကျပါတယ်။ပြီးခဲ့တဲ့ပတ်ကအမေရိကန်ပြည်ထောင်စုဟာကုလသမဂ္ဂလူမျိုးရေးကောင်စီမှဥဆောင်ပြီးမြန်မာဒီမိုကရေစီရေးကိုထောက်ခံကြောင်းခိုင်မာပြတ်သားတဲ့ကြေညာချက်ထုတ်ပြန်လှုပ်ဆောင်ခံခဲ့ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေကောက်မွန်လာစေဖို့ကဘာကြီးကအဖြစ်လှုပ်ဆောင်နိုင်အောင်အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှထိတွေ့ဆောင်ရွက်ချက်အစ်စ်တွေလှုပ်ဆောင်သွားမှာဖြစ်ပါတယ
်။ Today I again call on the Burmese military to immediately release the democratic political leaders and activists and that they're now detained including Aung San Suu Kyi and she is and also Win Myint
ဒီကနေ့မှာတော့မြန်မာစစ်တပ်ကိုထပ်မံတောင်းဆိုလိုက်ပါတယ်ဒီမိုကရေစီနိုင်ငံရေးခေါင်းဆောင်တွေတက်ကြွလှရှားသူတွေဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်အခုထိန်းသိမ်းခံရသူတွေကိုအ мян ဆုံးလွှတ်ပေးဖို့တောင်းဆိုပါတယ်စစ်တပ်အနေနဲ့အာဏာကိုဆွံ့လွှတ်ရမယ်နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာဖော်ပြခဲ့ကြတဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားရမယ်အာဏာသိမ်းစီခေါင်းဆောင်တွေအပေါ်ထိရောက်မှုရှိစေမဲ့လူရတွေကိုကြီးညာပါမယ်အမေရိကန်ပြည်ထောင်စုမှာရှိနေတဲ့ဒေါ်လာ၁ဘီလီယံတန်ဖိုးရှိသောမြန်မာအစိုးရရဲ့ငွေရင်းအမြင့်တွေကိုမြန်မာစစ်တပ်အနေနဲ့မတော်မတရားရယူမှုပြပလှုပ်ဆောင်သွားပါမယ
် And today I've approved a new executive order excuse me a new executive order enabling us to immediately sanction the military leaders
ဒီအနာသိန်းခေါင်းဆောင်တွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေအနိကမိသားစုဝင်တွေကိုချက်ချင်းဒဏ်ခတ်ဖို့အုပ်ချုပ်ရေးအမိန့်တရကျွန်တော်လက်မှတ်ရေးထိုးလိုက်ပါတယ်ဘယ်သူတွေကိုပြစ်မှတ်ထားမယ်ဆိုတာကိုတော့ဒီတင်ပါအတွင်းစစ်စစ်ရွေးချယ်သွားမှာပါဒီပပုဂံတွေကိုတင့်ကြစွာထိန်းချုပ်သွားပါမယ်အမေရိကန်မှာရှိနေတဲ့မြန်မာအစိုးရရဲ့ပိုင်ဆိုင်မှုတွေကိုချုပ်ထိန်လိုက်မှာဖြစ်ပါတယ်အဲတချိန်ထဲမှာပဲကျမရေးဆောင်ချက်မှုလူလူအခြေပြုအဖွဲ့အစည်းတွေနဲ့မြန်မာပြည်သူတွေကိုတိုက်ရိုက်အကျိုးရှိစေမဲ့စီးပွားရေးလုပ်ငန်းများကိုတော့ဆက်လက်လုပ်ဆောင်သွားမှာပါ
And finally as protests grow violence against those asserting their democratic rights is unacceptable and we're going to keep calling it out the people of Burma are making their voices heard and the world is watching
now so nene people ye san kin sana pya wa ri ji thwa la na a mya thuru ye democracy a khwin ye ru a chan phet nin nin ga yin lek khan lai ma ma hpa bu da wo chin ro thak ka de le le taung so daw ma phit par de ma pi tu lu lu ha thuru ye sana go pho thauk nei ya bi da wo ka ba ga saung chi nei ba de ဒီအထောက်အမှုမှာပူပေါင်းပါဝင်ကြဖို့နိုင်ငံတကာကိုလည်းပန်ကြား